ဒရှင်များရှင်ပြီးခဲ့တဲ့အပတ်ကတင်ပြခဲ့တဲ့လေယာဉ်မြင့်နဲ့အချမ်းမြေတွေတင်ဆက်ခံရမှုများပြန်လည်စစ်စည်းဖို့ကော်မတီကထပ်မံချမှတ်လိုက်တဲ့မူတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။မြေယာတင်ဆက်မှုတွေကိုဆောင်ရွက်ရမှာလွယ်လင်းတကူဖြည့်ရှင်းနိုင်မှုမူဆက်ချက်ကိုထပ်မံချမှတ်ပြီးဖြစ်ပါတယ်။ဘဟုကော်မတီကနေထပ်ပြီးချမှတ်တဲ့မူတွေထဲကအချို့အချက်တွေကိုပြီးခဲ့တဲ့အပတ်ကဆွေးနွေးခဲ့ပြီးကြန့်ရှိနေတဲ့အချက်တွေကိုဆက်ပြီးလေ့လာမယ်ဆိုရင်မူလသိန်းစင်ကပါဝင်ပေမဲ့ပြန်စွန့်လွတ်ရမှာမပါတဲ့တောင်သူတွေရဲ့မြေရလုံမှုအတွက်စွန့်လွတ်ခြင်းမပြုတဲ့သိန်းဆဲမြေတွေဆိုင်ရာဆောင်ရွက်ရမယ့်လုံထုံလုံနည်းတွေအတိုင်းဆောင်ရွက်မှာဖြစ်ပါတယ်။မြေစွန့်လွတ်ကြောင်းအတိပေးကြညာချက်အရာသိရပေမဲ့မဆိုင်သူတွေဝင်ရောက်ကျူးကျော်နေထိုင်မှုနဲ့ပတ်သက်ပြီးစွန့်လွတ်မြေလက်ခံရရှိသူတပ်ဆိုင်ရာဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကကျူးကျော်တွေကိုစစ်စစ်ပြီးရွှေ့ပြောင်းနေရာချထားတာဥပဒေနဲ့ညီအရေးယူတာတွေပြုတ်လုသွားမှာပါ။အရင်အစိုးရလက်ထက်ကာလရော်ကြီးပေးပြီးကိစ္စတွေမှာရော်ကြီးနေတဲ့အတွက်ထပ်ပြီးတောင်းလာတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအရင်ကာလနှုံးနှားနဲ့ပေးချေပြီးဖြစ်တဲ့အတွက်အဲ့ဒီကာလဆုံးဖြတ်ချက်အတိုင်းပဲဆောင်ရွက်သားမှာဖြစ်ပါတယ်။ရော်ကြီးနှစ်နာကြီးရတဲ့ရတိုက်သူတွေပထမအကြိမ်ရပြီးမှသာရော်ကြီးနေပါမှုကြောင့်ဒုတိယအကြိမ်ရရှိရေးကိုစဉ်းစားဆောင်ရွက်မယ်လို့ဆိုပါတယ်။ဒါ့အပြင်အခြားမြေပြင်မှာဖြစ်ပေါ်နေတဲ့အောက်ချုပ်မှုဆိုင်ရာအရှုပ်ထွေးကိစ္စတွေနဲ့ပတ်သက်ပြီးနေပြည်တော်ရန်ကုန်မန္တလေးစီပင်နယ်နိမိတ်အတွင်းနဲ့မြို့ပြနယ်အင်အားစီမံခန့်ခွဲတဲ့ area အတွင်းမှာစွန့်လွတ်မြေလွှဲပြောင်းအနှံပြီးခရံထုတ်ပေးခွင့်ရှိတဲ့ဌာနအဖွဲ့အစည်းကကာယကံရှင်ကိုအထူးခရံထုတ်ပေးရန်တကယ်လို့အထူးခရံမထုတ်ပေးနိုင်ရင်ထွေအုပ်ကနှစ်ရှည်အထူးခရံထုတ်ပေးသွားမှာဖြစ်ပါတယ်မြေလွှဲအမိန်ဆင့်ဆိုချက်နဲ့ရယူခဲ့တဲ့မြေကိုအတုံးမပြုတ်လို့ပြန်ပြီးစွန့်လွတ်ပါကမူလမြေမျိုးစားပြန်မတက်မှတ်ဖဲအစိုးရကစီမံပိုင်ခွင့်ရှိတဲ့မြေဖြစ်တက်မှတ်ပြီးနိုင်ငံတော်အရန်မြေဖြစ်ထိမ့်သိမ်းသွားမှာဖြစ်ပါတယ်။သမရခွင့်ပြုချက်နဲ့ပြည်ထရေးကသာမြေလွှဲပြောင်းတာကိုအမိန်ထုတ်ပြန်ဆောင်ရွက်ပေးမှာဖြစ်ပြီးတပ်ဆိုင်ရာဌာနတွေကမြေမှတ်တမ်းမှာအမည်မှတ်သားတာကိုဆောင်ရွက်သွားမှာဖြစ်ပါတယ်။ပြန်လဲဆွလွမြေတွေမှာမြေဆက်တင်ယူခဲ့စဉ်ကနိုင်ငံခြားသားအမိပောက်ခဲ့တဲ့မြေတွေကိုမူလမြေမျိုးစားနဲ့မူလပိုင်ရှင်အမိပောက်ပြန်သတ်မှတ်ပြီးပြည်ထရေးဌာနရဲ့1989ခုနှစ်မရွှေမပြောင်းနိုင်တဲ့ပစ္စည်းလွှဲပြောင်းခြင်းကိုကန့်သတ်တဲ့ဥပဒေနဲ့စစ်ဆေးပြီးအမွေဆက်ခံခွင့်ပြုတာနဲ့ပြည်သူ့ဘဏ္ဍာတင်ဆက်တာတွေဆောင်ရွက်မှာပါထွေအုပ်ဌာနဟာစကြက်မြေတည်ထောင်သတ်မှတ်တာထိမ့်သိမ်းရေးယူတာစကြက်မြေအဖြစ်ပယ်ဖျက်တာတွေကိုမြေယာဥပဒေနည်းဥပဒေတွေနဲ့အညီစောင့်ရွက်ရတဲ့အတွက်စကြက်မြေကိုပြည်ထရေးနဲ့ညှိနှိုင်းတာမရှိဘဲအခြားဝန်ကြီးဌာနတွေကရယူတာကျူးကျော်တာမြေမဲ့ရံမဲ့တွေကိုခွဲဝေတာတွေကိုမပြုတ်လောက်ရန်စတဲ့အချက်တွေပါဝင်ပါတယ်လေယာဉ်နဲ့အချမ်းမြေတွေတင်ဆက်ခံရမှုမှာအရင်အစိုးရလက်ထက်လက်ကျန်မှုတွဲ6800ကျော်ထဲကအမှုပေါင်း1800ကျော်ဖြည့်ရှင်းပေးထားပြီးအသက်ထက်ရောက်လာတဲ့အမှုတွဲ4100ကျော်မှာအမှုတွဲ250ကျော်ဖြည့်ရှင်းခဲ့တဲ့အတွက်အမှုတွဲ880ကျော်ကျန်ရှိနေတယ်လို့သိရပါတယ်။အရင်အစိုးရလက်ထက်လက်ကျန်မှုတွဲ6800ကျော်ထဲကအစီရင်ခံစာအပိုင်းပါအမှုတွေ4100ကျော်နဲ့တိုက်ရိုက်တင်ကြမှုအမှု2500ကျော်ရှိနေခဲ့ပါတယ်။အစိုးရသည်တနှစ်တာကာလအတွင်းအစီရင်ခံစာအပိုင်းပါအမှုတွေ4100ကျော်တည်းဟာအမှုတွေပေါင်း1200ကိုစစ်စစ်ဖြည့်ရှင်းခဲ့ပြီးတိုက်ရိုက်တင်ကြမှုအမှု2500ကျော်တည်းကအမှုတွေ600ကျော်ကိုဖြည့်ရှင်းပေးနိုင်ခဲ့တဲ့အကြောင်းလေယာဉ်မြင့်တဲ့အခြားမြေတွေတင်ဆက်ခံရမှုများပြန်လည်စစ်စည်းရေးဘုံကော်မတီရဲ့ထုတ်ပြန်ချက်အရသိရပါတယ်။လေယာဉ်မြေတွေဖြည့်ရှင်းရမှာကြံ့ကြံ့မှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားတမကကအတွင်းမှုဒေးဗစ်လမ်းမြင့်ကပြောပါတယ်
။လေယာဉ်မြေတွေပြဿနာနဲ့ပတ်သက်လို့ဖြည့်ရှင်းဆောင်ရွက်တဲ့အခါမှာသက်ဆိုင်ရာပေါ့နော်လုပ်ငန်းကော်မတီဒီမှာအရင်ဆုံးကပါဝင်ခဲ့တဲ့လူတွေကိုထည့်ပြီးတော့တုံးထားတဲ့အခါဖြစ်တဲ့အခါကျတော့ဒီပုဂ္ဂိုလ်တွေကသူတို့အရင်ဆုံးကတုံးထားတဲ့အမှားတွေကိုအရင်ဆုံးပြန်လည်ပြီးတော့ပုံပြရတာရှိတယ်။အဲ့လိုလုပ်တဲ့အတွက်ဝန်ကြီးတွေကမအောင်မမြင်ဖြစ်ရတာပေါ့နော်။နောက်တစ်ခုကတော့သက်ဆိုင်ရာဖေးဥတီနဲ့ဒီပြည်ချင်းဌာနတွေပေါ့ဒီနေရာမြေနဲ့ပတ်သက်လို့ပြန်လည်ပေးတဲ့ကိစ္စရက်တွေအင်္ဂန်းဆောင်ရဲတဲ့ကိစ္စတွေပေါ်မှာတော့တတိယဆောင်ရဲနိုင်ရင်မရှိတဲ့ခါကျတော့အချိန်လေးကဘလို့အထက်နဲ့ကြန့်ကြရတယ်နောက်တစ်မျိုးကတော့ပြည်သူ့တော်ကိုယ်စားလှယ်တွေတက်ကြဒေသဆိုင်ရာတော်ကိုယ်စားလှယ်တွေဥပပေါင်းဆောင်ရဲတဲ့ကိစ္စတွေမှာတော့အမှန်တမ်းပဲတတိယဆောင်ရဲနိုင်ရင်ကလည်းနေတယ်အဲ့တဲ့ခါမှကျတော့ဒီနေရာနဲ့ပတ်သက်တဲ့ကိစ္စရက်တွေမှာကြန့်ကြရတဲ့အနောက်မြေနဲ့ကိစ္စရက်တွေဖြစ်နေရခြင်းဖြစ်ပါတယ်ခင်ဗျာ
ဒါကြောင့်သိမ်းဆဲလေယာဉ်မြေပြဿနာတွေကိုဆောင်ရွက်တဲ့အခါချမှတ်ထားတဲ့မူဝါဒတွေကဘလောက်ထိထိရောက်အောင်ဆောင်ရွက်နိုင်မလဲဆိုတာကိုသုံးသပ်ဖို့လိုပါမယ်။မူဝါဒတွေကို အကောင့်ထဲဖို့ဆောင်ရွက်ရမှာလုံယိုးလုံစင်အတိုင်းမသွားပဲအကောင့်ထဲဖို့မဲ့အဖွဲ့စည်းတွေထဲမှာအမှန်တကယ်ဆောင်ရွက်မဲ့ပုံကူမျိုးတွေပါဝင်စေပြီးဆောင်ရွက်မဲ့သက်ဆိုင်ရာဌာနတွေကပုံကူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေစုစည်းပြီးဝိုင်းဝန်းအကောင့်ထဲဖို့ဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ